မနေ့ကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေပြီးတော့ white cat ကင်ဆောင်ထားသူတွေကမဲပေးခွင့်ပြုတာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ဆုံးဖြတ်လိုက်တယ်ဆိုတာကိုအငယ်ဥရှိမောင်နေနဲ့ဘလို့များမြင်မိပါလဲဗျ။
ဖွဲ့စည်းပုံခုံရုံးကလည်းယာယီသက်သက်ကန်လက်မှတ်ရဲ့အခြေအနေကိုပဲသုံးသပ်ထားဖို့ရတယ်။နောက်ယာယီသက်သက်ကန်လက်မှတ်ကင်ဆောင်ထားတဲ့လူတွေနဲ့ပတ်သက်ပြီးတော့သိလေ့လာထားဖို့သုံးသပ်ဖို့မတွေ့ရဘူး။နောက်တစ်ချက်ကယာယီသက်သက်ကန်လက်မှတ်ကိုကျွန်တော်တို့တရိခမိတာကအမျိုးသားဘက်ကတည်းကပြတော့လောကောင်နိုင်ငံသားစီစီရေးကပြတော့လောကောင်မထုတ်ပေးမိကာလအတွက်မှသာထုတ်ပေးရတယ်။1990နဲ့ခုနှစ်မှာစပြီးမှတနိုင်ငံလုံးမှာအမျိုးသားဘက်ကတည်းကပြတဲ့နိုင်ငံသားကပြတဲ့လေးလေးပြေးခဲ့တဲ့လုံကဲမှာဒီရခိုင်ပြည်နယ်ကဒီအစ္စလာမ်ဘာသာဝင်အများစုကိုတော့မပေးသေးနဲ့ခြံထားခဲ့တာပေါ့နော်။ဆိုတော့အမျိုးသားဘက်ကတည်းကကင်ဆောင်တဲ့လူကမထုတ်ပေးခင်နော်တခုခုစီစစ်နေစေကာလပဲပြောပါနော်ဒါမဟုတ်ထုတ်ပြီးတဲ့လူကလည်းကြောက်သွားလို့ပြန်လျှောက်တဲ့အခါမှာကြားကာလမှာခဏတာထုတ်ပေးတဲ့တက်ပြတော့ဘူးဓာတ်ရိုက်တဲ့ခံလက်မှတ်ကနိုင်ငံရဲ့တော့ကိုပေးတာမဟုတ်ဘူးနိုင်ငံသားကိုပေးတာတစ်ချက်အကယ်၍အဲ့ဒါဒီဖွဲ့စည်းပုံနဲ့မကပ်ရင်မို့ဆိုရင်အခုဓာတ်ရိုက်တဲ့ခံလက်မှတ်ကိုဒီလိုဖွဲ့စည်းမှုခုံရုံးကအဲ့လိုဆုံးဖြတ်လိုက်တာကလည်းလိုအပ်ချက်တွေလိုသွားတယ်လို့ကျွန်တော်အဲ့လိုပဲ
လက်ရှိမှာဒီ white cat လို့ခေါ်တဲ့ယာယီတက်တီကလက်မှတ်ကင်ဆောင်ထားတဲ့သူတွေကတည်ဆဲဥပဒေတွေအရဆိုလို့ရှိရင်ရှစ်ဆက်ပြီးတော့ပေါ့လေသူတို့ကိုဘယ်လိုကပ်ပြားမျိုးတွေထုတ်ပေးလာနိုင်မဲ့အလားအလာမျိုးရှိမယ်လို့အန်ကက်အနေနဲ့မျှော်လင့်မိလဲဗျာ
ကျွန်တော်ထင်ပါတယ်ကဘာတီရီရဲ့မြန်မာနိုင်ငံရှိနေမယ်မြန်မာနိုင်ငံဒီရွေ1948ခုနှစ်နိုင်ငံသားဥပဒေကအကျိုးဝင်နေမှာပဲကျွန်တော်တို့သုံးသပ်တာကတော့82ဥပဒေဒီလေ48ခုနှစ်ရဲ့နိုင်ငံသားအခွင့်အရေးတွေကိုလစ်လူချွတ်တာမတွေ့ရဘူးဒါကြောင့်မလို့ကျွန်တော်တို့ ATU ဥပဒေရယာယီသက်သက်ကလက်မှတ်ကိုင်ဆောင်ထားတဲ့လူတွေကိုဥပဒေနည်းဥပဒေနောက်ဖွဲ့စည်းပုံချက်ကဥပဒေအာကျွန်တော်တို့ဒီ49ဥပဒေ84ဖွဲ့စည်းပုံဥပဒေ2000ဥပဒေရပေးမယ်ဆိုရင်တော့နိုင်ငံသားစီစီကပ်ပြပန်းရောင်ပေးမှသာတရားမျှတမှုရှိမယ်နိုင်ငံသားအခွင့်အရေးကိုစောင့်ရှောက်ရကြမယ်မဟုတ်ရင်တော့ဒီနိုင်ငံသားခွင့်ရချိုးပွားမှုလူခွင့်ရချိုးပွားမှုတွေဖြစ်ပေါ်နေပါပဲလို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ
်ကျွန်တော်မြန်မာပြည်ထဲမှာဒီ white cat လို့ခေါ်တဲ့ယာယီတက်တီကလက်မကိုက်ဆောင်ထားသူစုစုပေါင်းဥယေဘလောက်လောက်များရှိမယ်လို့အန်ကက်အနေနဲ့သိထားပါလ
ဲဒီ less လောက်ကဝန်ကြီးဌာနကပြောခဲ့တဲ့စကားတွတ်တော်မှာပြောခဲ့တဲ့မှတ်တမ်းကျွန်တော်တကောင်စင်းကောက်စီကာလတော့မှကျွန်တော်တို့အချက်နဲ့တည်းညာရေးပြရတယ်လေအဲ့ဒီအရာကျွန်တော်လေ့လာမိတဲ့လောက်ကစုစုပေါင်းပိတ္တသမ95သိရှိတယ်။အဲ့ဒီမှာပိတ္တသမတစ်ပဲဝင်းကျင်ကရခိုင်ပြည်နယ်တစ်ခုထဲမှာရှိပြီးတော့ကျန်တဲ့ဟာတွေကဒီပြည်မပေါ့နော်။အခြားတိုင်းတဲ့ပြည်တွေမှာရှိတယ်ဆိုတာအဲ့လိုပဲကျွန်တော်သိထားပါတယ်
။အငဲကိုလည်းတော်တော်များများလည်း white cat ကင်ဆောင်ထားတဲ့လွှတ်တော်အမတ်တယောက်လို့ပြောနေကြတယ်ဗျ။အငဲအဲ့ဒါကိုဘယ်လိုဖြေရှင်းကြမှာလဲဗျ။
အဲ့ဒါမဟုတ်ပါဘူးဗျာ။ဖွဲ့စည်းပုံချက်ကဥပဒေရတော့လကောင်းရွေးကောက်ပွဲဥပဒေရတော့လကောင်းဒါလွှတ်တော်အမတ်တဦးဖြစ်ဖို့ကမိမိအပြင်မိမိရဲ့မိဘနှစ်ပါးပါနော်ကိုင်ကင်ရှင်ကိုမွေးစေတော့ကနိုင်ငံသားဖြစ်တဲ့လူကိုမှလွှတ်တော်မဲ့ nomination ပေးတယ်ကော်မရှင်ဆက်စပ်ကလည်းအတည်ပြုတယ်အဲ့ဒါမှလည်းကျွန်တော်တို့ကလွှတ်တော်ကိုဆိုလို့ဖြစ်တာ2010မှာပဲကျွန်တော်ကစပြိုင်တော့2010မှာလည်းဒါဥပဒေရလိုအပ်တဲ့စာဝတ်စာတွေအားလုံးကကျွန်တော်တို့တင်ပြတယ်အကုန်လုံးပဲကော်မရှင်ဆက်စပ်ဟိုနောက်ဆုံးနေပြည်တော်ကလာဝကဥစည်းထနာတိကျွန်တော်နဲ့ကျွန်တော်ရဲ့မိဘနှစ်ပါးအားလုံးကတင်းပြည့်ချက်ပြည့်နိုင်ငံသားဖြစ်တဲ့အတွက်ကျွန်တော်ကိုရွေးကောက်ပွဲမှာဝင်ရှင်ပြန်ကပေးခဲ့တာလေ။ဒါကြောင့်မလို့ကျွန်တော်ယနေ့ခီသွတ်တော်ကိုယ်စားလှယ်နေတယ်။အဲ့တော့ယာယီတက်တက်ကလက်မဲ့ကိုင်ဆောင်တဲ့ပြည်သူ့တော်ကိုယ်စားလှယ်လို့အဲ့လိုသုံးတော့ပြောကြတာကျွန်တော်ပြောချင်တာအဲ့ဒါဥပဒေကြောင်းကိုနားမလည်လို့တော့မဟုတ်ဒီ propaganda လုပ်တဲ့ဟာတွေကလွှမ်းမိုးသွားလို့ကြောဆိုတဲ့သုံးလုံးဖြစ်ပါလေ။အမှန်တကယ်ကမဟုတ်ပါဘူး
။ရခိုင်ပြည်နယ်ထဲမှာရှိတဲ့ white cat ကိုင်ဆောင်ထားတဲ့သူတွေအနေနဲ့ရောရှေ့ဆက်အလားလားဘလို့ဖြစ်တဲ့လေလို့ရောအငယ်ဥရှိမောင်နေနဲ့ယူဆမိပါလေဗျ။
ဘင်္ဂလီတွေကတစ်ဖက်နိုင်ငံနဲ့ဝင်လာတဲ့လူကို white cat ထုတ်ပေးတယ်လို့ပြောတာလေ။မှန်ပါတယ်။ဒီအစိုးရဆက်ဆက်လူကြီးတွေဆက်ဆက်နိုင်ငံတော်အကြီးအကဲတွေဆက်ဆက်ထုတ်ပေးတာပြီ။ဒါတွေကိုကျွန်တော်တို့ကလစ်လို့ရှုလို့မရဘူး။ဒါတွေကမှန်ကန်တဲ့အတွက်လုပ်ခဲ့တာ။ဒီခိုးဝယ်လာတဲ့ဘင်္ဂလီလူမျိုးဖြစ်တဲ့ခိုးဝယ်လာတဲ့လူတွေကိုပဲပေးတယ်။မေးထေဖို့အတွက်ပဲ white cat ထုတ်ပေးတယ်ပြောတဲ့ဟာစကားဒီ2012နောက်ပိုင်းမှာ popular ဖြစ်တဲ့ propaganda စကားတွေပါ။အမှန်တကယ်က white cat တွေထုတ်ပေးတာဒီကျွန်တော်မှတ်မိတဲ့လောက်1990နှစ်ကုန်90လေးမှာသူတို့တွေအားလုံးကနိုင်ငံသားကပြတ်တဲ့ရှောက်ခဲ့တယ်နိုင်ငံသားစီစီရေးကပြတ်မပေးဘဲနဲ့ကြောင်းပြန်နော် process တခုတည်းတဲ့ဒီယာယီသက်သက်ကနှစ်ပတ်လို့ထုတ်ပေးခဲ့တာအဲ့တော့2008ခုနှစ် referendum ကိုရောက်တဲ့အခါကျတော့မှနိုင်ငံတော်ကြီးခဲ့တယ်တပ်မတော်ကောင်းမကြီးတွေကအမျိုးမြတ်ကြီးသွားပြန်အာဒီလူတွေကလည်းဒါတို့ရဲ့နိုင်ငံသားတွေပဲဆိုပြီးမှပြန်လည်မေးထွက်ခဲ့ပြုတယ်အဲ့ဒီက2010မှာလည်းကျွန်တော်တို့ကဆက်လက်ရွေးကောက်ခံပိုင်ခွင့်ဒါတွေကိုရခဲ့တာဒီအရာတွေကိုတချို့ပြောနေတဲ့ပုံစံကနိုင်ငံ ကဝင်လာတဲ့မနေ့တနေ့ကဝင်လာလို့ပြောတဲ့စကားကြီးဒါလုံးဝမဟုတ်ပါဘူးအဲ့ဒီစကားကိုကျွန်တော်ကပေးချပါတယ်
အငယ်ဦးရှိမအောင်ခုလိုပြချပြတာကျေးဇူးများကြီးတင်ပါတယ်ဗျ
ဟုတ်ကဲ့ပါ